နိုင်ငံတော်သမ္မတဦးသိန်းစိန်ဟာ AR တိုင်းဒေသကြီးအင်ကပူမြို့ကိုဒီနေ့စက်တင်ဘာလ30ရက်နေ့မနက်ကရောက်ရှိခဲ့တာပါအင်ကပူမြို့နယ်အစွန်ကရေကြီးနှမြုပ်ခဲ့တဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပြီးရေဘေးသင့်ဒေသခံတွေအတွက်ဗုဒ္ဓဆင်းနုတော်တွေနဲ့ဆိုလာမီးရိမ်တွေကိုလည်းလှူဒန်းခဲ့ပါတယ်အင်ကပူမြို့နယ်ဟာပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကပထမအကြိမ်ရေကြီးခဲ့ပြီးစက်တင်ဘာလပထမအပတ်လောက်မှာလည်းဒုတိယအကြိမ်ထပ်မံရေကြီးခဲ့ကအခုအချိန်မှာတော့ရေပြန်လည်ကျဆင်းနေပြီဖြစ်ပါတယ်နိုင်ငံတော်သမ္မတဟာဒီခီးစဉ်ကိုရေကြီးမှုတွေဖြစ်ပေါ်ပြီး3လနီးပါးအကြာမှလာရောက်ခဲ့တာဖြစ်ပေမဲ့ရေဘေးအတွက်ထောက်ပံ့ရေးလာရောက်လှုပ်ဆောင်ပေးတဲ့ခီးစဉ်ဖြစ်တယ်လို့နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ
်ကျွန်တော်ဒီ AAR ခီးစဉ်ကကျွန်တော်တို့ကအဓိကတော့ရေကြီးနှမြုပ်မှုအခြေအနေနဲ့နောက်ကရေကြီးနှမြုပ်မှုကာကွယ်ဖို့ကိစ္စပေါ့အဲ့တို့ကိုလာကြည့်တဲ့ဟာပါပါတယ်နောက်တစ်ခုကတော့အင်ကပူနဲ့ကျွန်တော်အင်ကပူငတိုင်းဒီအင်ကပူတို့ကြောင်းကုန်းတို့ကဒီနှစ်မှာအရင်နှစ်ပေါင်းများစွာတမဆိုးဝါးဆုံးရေကြီးမှုတောင်ခံလိုက်ရတယ်။အင်ကပူဆိုရင်ကျွန်တော်ကစိုက်ပျိုးမြေဧက9000ကျော်မှ3000လောက်ပြတ်သွားတာပေါ့။ဆိုတော့ဒီဟိုက်တွက်လည်းလာတော့ပြန်ကြည့်တဲ့သဘောပဲ။အဓိကပြောကျွန်တော်မိုးရာဒီမိုးစပါးမဆိုင်နိုင်တဲ့ဟာလို့စောင်းသိနေဘလို့ပြန်ဆိုင်မလဲ။ဒါတွေပြန်ကူညီပေးဖို့ကိစ္စတွေဒါတွေလာစစ်တယ်
ကျန်းမာရေးမျိုးရေးပါတီဗဟုအလုံးမှုဆောင် AR တိုင်းဒေသကြီးဝန်ကြီးချုပ်ဦးသိန်းအောင်ဟာအင်ကပူမြို့နယ်ရဲ့တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်1ကနေတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးကာလမှာနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ဒီခီးစဉ်ဟာဝန်ကြီးချုပ်ဦးသိန်းအောင်အတွက်မဲဆွယ်စည်းရုံးရေးသဘောမျိုးတက်ရောက်နေတယ်လို့အင်ကပူမြို့နယ် NLD ပါတီဥက္ကဋ္ဌဦးကိုကိုမြင့်ကပြောပါတယ်
။ကျွန်တော်တို့ဒီတလောက်ကနိုင်ငံတော်သမ္မတကြီးကကျန်းမာရေးမျိုးပါတီရဲ့ပူတွဲဥက္ကဋ္ဌလည်းဖြစ်တယ်လက်ရှိရလဲနိုင်ငံတော်သမ္မတဖြစ်နေတော့သူကဒီကျွန်တော်တို့အင်ကူမြို့နယ်ကိုဆင်းလာတယ်ဆိုတာကဘာကြောင့်ဆင်းလာလဲဆိုတာကျွန်တော်တို့တိတိကျကျရေးရမသိဘူးဒါမှမဟုတ်ကျွန်တော်တို့ဘက်ကသိထားတာကတော့ရွေးကောက်ပွဲကာလနီးလာတဲ့အခါမှာလာရောက်ပြီးတော့ကြံ့ခံမှုယူရေးပါတီအတွက်မဲဆွယ်တယ်လို့ပဲကျွန်တော်တို့ကယူဆနေတယ်ဘာကြောင့်လဲဆိုတော့တကယ်တော့ဦးသိန်းအောင်နဲ့ကျွန်တော်တို့အရာဝတီတိုင်းဝန်ကြီးချုပ်ဦးသိန်းအောင်နဲ့နိုင်ငံတော်သမ္မတကြီးကရင်းနှီးတယ်လို့ကျွန်တော်တို့ကသိရတယ်
အနာရပါတီတခုရဲ့အခုအချိန်လှုပ်ဆောင်ချက်တွေဟာမဲဆွယ်စည်းရုံးရေးသဘောမျိုးတစိတ်တပိုင်းပါဝင်နေမှာပဲလို့အင်ကပူမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်
။ဒီနေရာမှာတော့ရည်ပြည့်ပြတ်ဘာပါလို့ကျွန်တော်တို့ကပြောဖို့ဟာခက်ပါတယ်။ဒီလိုပဲအမြင်ပူတွဲသွားတာမျိုးလေးတွေတော့ရှိနေကြမှာပဲ။အနာရအပွဲစည်းတခုကမြည်သည့်အနာရအပွဲစည်းမဟုတ်သူဆောင်ရွက်နေရတဲ့အချိန်အခါအခိုက်အတန့်မှာသူ့ရဲ့လှုပ်ဆောင်မှုဟာသူ့ပါတီရဲ့စည်းရုံးမှုအခမ်းကဏ္ဍဟာတစိတ်တပိုင်းတော့ပါနေမှာပဲ။ပေးဖို့ရပဲတက်တယ်ပါနေမှာပဲဒါတော့ဘလူးမှရှောင်လို့ရမှာမဟုတ
်နိုင်ငံတော်သမ္မတဦးသိန်းစိန်ဟာအနက်ဖြန်မှာ AR တိုင်းဒေသကြီးကလေးမျက်နှာမျိုးနဲ့ကျောင်းကုန်းမျိုးတွေကိုထပ်မံသွားရောက်မှာဖြစ်ပြီးရေဘေးသင့်ဒေသခံတွေနဲ့တွေ့ဆုံသွားဖို့ရှိရဲလို့သိရပါတယ်ရှင်